နှစ်စဉ်မြန်မာငွေကျပ်တန်းပေါင်း6,300ဆွဲနေတဲ့ဗဟိုဝန်ထမ်းတက္ကသိုလ်နှစ်ခုဖြစ်တဲ့ဖောင်ကြီးနဲ့ဇီးပင်ကြီးမှာမဖြစ်မနေတက်ရတဲ့နိုင်ငံဝန်ထမ်းတွေအတွက်တင်နန်းပို့ချချက်တွေမှာဘာတွေတင်ကြားနေတယ်လဲဆိုတာကိုမြန်မာနောင်သတင်းဌာနကနေဖောင်ကြီးဝန်ထမ်းတက္ကသိုလ်ကိုမကြသေးခင်ကတွားရောက်ရိုက်ကူးခဲ့ပါတယ်အဲ့ဒီအထဲမှာနိုင်ငံရေးသိပ်ပံတွဲဘက်ပါမောက္ခဒေါ်ရည်ရင်တွေကတော့တိုင်းပြည်တွင်းဆင်းရဲမွဲတွေမှုဟာလက်သစ်ကိုလိုနီဝါဒကြောင့်ဖြစ်တယ်လို့အခုလိုပူချခဲ့ပါတယ်
။ဟုတ်လား။မဖြစ်လို့တဲ့နိုင်ငံဆင်းရဲတဲ့နိုင်ငံတွေလို့ပြောတာပါဖြစ်တယ်။အဲဒီလိုမျိုးလေ
အတန်မကြီးမကြီးဖြစ်တဲ့အတွက်တောင်းပန်ပါတယ်။သူပြောသွားတာကတော့အခုလက်သစ်ကိုလိုနီဝါဒကဘလို့ပြောင်းသွားလဲဆိုတော့ money ငွေရေးကြေးရေးအရာလွှမ်းမိုးမှုတွေလှုပ်လာပြီးမဖွင့်ပြိုးသေးတဲ့ဆင်းရဲတဲ့နိုင်ငံတွေကိုသူတို့ကူညီကြောင်းပြတယ်။ပြပြီးတော့မှအဲ့ဒီနိုင်ငံကိုဆင်းရဲဒုက္ခရောက်အောင်အရင်ဆုံးလှုပ်လိုက်တယ်။နောက်ဖိအားပေးတယ်။ဒါကြောင့်ငွေကြေးဖောင်းပွားမှုတွေရှိတယ်။နောက်လူခွင့်ရေးဆုံရှုံတာတွေရှိအောင်အရင်လှုပ်လိုက်တယ်။ပြီးတော့မှသူတို့ကြိုးဆွဲတယ်လို့ကခိုင်းတယ်။မကဘူးဆိုရင်ပိတ်ဆို့မှုမျိုးစုံလှုပ်လာတယ်လို့ဒေါ်ရင်ရင်တွေကပြောသွားပါတယ်။ဖောင်ကြီးဝန်ထမ်းတက္ကသိုလ်မှာပဲနိုင်ငံရေးသိပ်ပံပါမောက္ခဒေါက်တာထွန်းမင်းရဲ့ပို့ချချက်မှာတော့ရခိုင်ပြည်နယ်အရေးအနောက်နိုင်ငံတွေကသတင်းမီဒီယာတွေကတဆင့်တိုင်းပြည်ကိုနှောက်ယှက်နေကြောင်းအခုလိုပြောသွားပါတယ
်။ UK ကတော့မလုပ်ဘူးလို့ပြောလို့ EU ကလည်းမလုပ်ဘူးလို့ပြောလို့ဖက်လိုက်ပြီ။ EU ကတော့ EU ရတဲ့ UK ရမရှိဘူးလား
။ရှိပါ
တယ်။ရှိရတဲ့က EU ကလည်းပြီးတော့ EU ကို break ရ UK ရတဲ့ပြည်ရတော့ဒေါ်လာ60 billion ရှိ။ဟုတ်လား။ဒေါ်လာ60 billion ရဲ့အဲ့ဒီပြည်ရရှိတာဟုတ်တော့ဆော်ရီယယ်နိုင်ငံကိုပြန်ဝင်ပြီးတော့ဆော်ရီယယ်ပြန်ဝင်ပြီးတော့ဆော်ရီယယ်သဘောထားကနိုင်ငံကိုမှမလုပ်ရှိနေကြတော့ပြောတာဟုတ်လားဘယ်ဘက်မှာရှိကျွန်တော်မြန်မာဘက်မှာရှိတယ်ဗလားတရားရုံးဘက်မှာရှိတယ်တရ
ား
ရုံးဒီလိုသဘောကြည့်ရင်ဗလားဒါရီကိုဗလား UK မီဒီယာကဘယ်ကိစ္စတွေဘယ်လိုလုပ်ပြပါလဲမီဒီယာတွေကပြောတယ်ဟုတ်အဲ့ဒါချိန်မှန်တယ်ဗလား
ကြည့်ခဲ့တဲ့သတင်းပတ်တွေအတွင်း Facebook Social Media မှာဇီးပင်ကြီးမှတ်တမ်းဆိုပြီးလူအများစိတ်ဝင်စားခဲ့တဲ့သွားဆရာဝန်ဒေါက်တာဆိုးသူရစောရေးသားဖော်ပြချက်မှာအဓိကဝေဖန်ထောက်ပြခဲ့တဲ့အထက်ဒေါက်တာထွန်းမင်းရဲ့ပို့ချချက်တွေလည်းပါဝင်ပြီးဇီးပင်ကြီးတင်တဲ့မှာဒေါက်တာထွန်းမင်းက NLD အစိုးရဟာစေနာချို့တဲ့တဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနှောင့်နှေးနေတာဖြစ်ကြောင်းတစ်ဖက်သက်ပြောဆိုခဲ့တယ်လို့ဆိုပါတယ်။အခုဗဟိုဝန်ထမ်းတက္ကသိုလ်ရဲ့တင်ယိုးညွန်းတန်းတွေမှာဒီမိုကရေစီနဲ့ဆန့်ကျင်တဲ့ပို့ချချက်တွေတွေ့မြင်ရပြီးဒါတွေကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပြီလို့မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကမနေ့ဗုဒ္ဓဘုနေ့ကမစ္စည်းမသတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားပါဗျာ
။နိုင်ငံရေးဆိုတာတော့ဒီမိုကရေစီဆိုတာပါလဲဆိုတာပြောလို့ရပါ Geopolitics ပြောလို့ရပါဒါပေမဲ့ကလေးချစ်ကြီးမှခုနပြောတဲ့ပဋိပက္ခအမုန်းတရားတွေ hate speech ကျွန်တော်တို့ကန့်သက်တယ်လို့အဆုံးရောက်သွားတဲ့ဒသနာမျိုးတစ်လွင်တဲ့လူငယ်လေးတွေရဲ့ဝန်တန်းလေးတွေကောင်းနေရိုက်မသွင်းသင့်ဘူးပေါ့နော
်အရင်ဥနေဝေမဆာလအစိုးရလက်ထက်ကဆိုရှယ်လစ်ဝါဒဖြန့်ချီဖို့ဖောင်ကြီးဝန်ထမ်းတက္ကသိုလ်ကိုစတင်တည်ထောင်ခဲ့တာပါအဲ့ဒီခေတ်ကဝန်ထမ်းတွေကိုအစိုးရကသူတို့လိုချင်တဲ့ပုံစံသွင်းဖို့ဝန်ထမ်းတက္ကသိုလ်တွေကိုမဖြစ်မနေတက်ရောက်ခိုင်းတာဖြစ်တယ်လို့ကိုရိုင်းဖောင်ကြီးတင်တန်းဆင်ခဲ့တဲ့အမေရိကန်ပြည်ထောင်စုအခြေစိုက်မြမအရေးလေးလာနေသူဒေါက်တာတင့်ဆွေက BOE ကိုပြောပါတယ
်မဆာလလက်ထက်မှာတော့ဒီအင်ညာမညာဆိုတဲ့အခြေခံသူတို့ယူဝါဒကိုအဓိကတောင်းပေးပြီးနိုင်ငံမှာပြန်ပါလေကျွန်တော်တော့ဝန်ထမ်းနေနဲ့ဆိုင်တဲ့လူလုံးကိစ္စတွေရောဟိုဆရာဝန်သူဆရာဝန်နဲ့နေမဆိုင်တဲ့ဆိုင်ပြည်ရောရှင်းခဲ့ရောလက်နှစ်ဆက်ရည်ကြီးရောပြင်တာပေါ့နော်နောက်သူတို့ကပုံပြီးကားချက်ချထားတဲ့အတိုင်းတင်တော့ကျွန်တော်ဆရာဝန်နေလက်ချက်ချင်းနေတဲ့နဲ့တက်ပြီးကြီးကြီးကြီးအောင်တော့မှချိန်မခံရတာလေဖြစ်တယ်အစီငုံမတည့်တာလေပေါ့နော
်ဒါကြောင့်လေဦးသိန်းစိန်ဦးဆောင်နဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်ကစပြီးအခု NLD အစိုးရလက်ထက်ထိရောက်လာချိန်မှာတော့ဝန်ထမ်းတွေအတွက်နိုင်ငံရေးဝါဒဖြန့်ချီတဲ့တင်တန်းတွေအပြင်နောက်ခံသမိုင်းအချက်အလက်အလွဲတွေကိုပို့ချနေတဲ့တင်တန်းမျိုးတွေမရှိသင့်တော့ဘူးလို့ဒေါက်တာတင့်ဆွေကပြောပါတယ
်။ဒီအမေရိကန်ပြည်ထောင်စုအပါအဝင်ပေါ့နော်။ဝန်ထမ်းတွေဟာဒီဝန်ထမ်းနဲ့ဆိုင်တဲ့ကျွမ်းကျင်မှုတင်တန်းတွေကိုအားလိုက်တက်ကြတယ်။အားလိုက်တော့မဟုတ်ဘူးတချို့ဆိုရင်ပတ်သက်ပြီးပြီးကိုတိတ်ယူသွားတယ်။အဲ့မှသာလေသူဝန်ထမ်းရဲ့ career လို့ခေါ်တဲ့အကြီးအချင်းသတ်မှတ်မှုကိုဒါကိုကြည့်တယ်တော့တင်တဲ့နေ့တက်ခဲ့တဲ့ conference ဘောက်တက်ခဲ့တဲ့ဆိုတာကြည့်ပြီးတော့အကြီးပြုကိုဆုံးဖြတ်ပါတယ်နိုင်ငံရေးကြည့်ပြီးတော့ဘယ်သူမှမဆုံးဖြတ်ဘူးအဲဆရာဝန်တွေစိုက်ပျိုးလုပ်ကြသလားပေါ့ရိတ်သလားကြည့်ပြီးတော့ဘယ်သူမှမဆုံးဖြတ်ဘူးခင်ဗျာအဲဆရာဝန်တွေနိုင်ငံရေးသိသလားလဲမဖြစ်ဘူးအခုအဲ့လိုဖြစ်နေတဲ့အဖြစ်ကြီးပေါ့နော်ဒီဝန်ထမ်းတွေတင်တဲ့ကြောင်းကြီးတွေဟာလုံးဝတော့ကျွန်တော်ရှိနေမှုလို့မြန်မာ
အလားတူအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်မှာလဲ
အတိကလိုအပ်တာကတကယ်ဝန်ထမ်းတယောက်
တည်တည်တည်ထိုက်တဲ့အသိပညာတွေပေးဖို့လိုတယ်။ဟိုတခြားဟိုဘောတကယ်ထိနေတကယ်ဟိုတင်တန်းဖြစ်ဖို့လိုတယ်။အရင်တုန်းကတင်တန်းကဟိုအရင်ခေတ်တုန်းကတင်တန်းကတော့ဘွာတာတွင်းတဲ့တင်တန်းပဲ။ဆိုတော့ကျွန်တော်ထင်တာအခုခေတ်ကဒီလိုတင်တာမျိုးမလိုတော့ဘူ
းမနေ့နေ့လယ်ပိုင်းမှာစီစဉ်ထားတဲ့ဗဟိုဝန်ထမ်းတက္ကသိုလ်ရဲ့ဝန်ထမ်းလှည့်ချင်ရေးအစီအမံပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့ဇီးပင်ကြီးဗဟိုဝန်ထမ်းတက္ကသိုလ်တာဝန်ရှိသူတွေရဲ့သတင်းစာရှင်းလင်းပွဲကိုတော့ဖျက်သိမ်းခဲ့ပါတယ်အထက်တာဝန်ရှိသူတွေရဲ့ခွင့်ပြုချက်မရတာကြောင့်မလုပ်ဖြစ်တော့ဘူးလို့ဇီးပင်ကြီးတက္ကသိုလ်လုံခြုံရေးဝန်ထမ်းတွေကသတင်းတောက်တွေကိုပြောပါတယ်ရှင်